ဆက်လက်ပြီးတော့ဒီအလွတ်တည်င်းတောက်ကိုအောင်ကျော်နိုင်ခေါ်ကိုပါကြီးကိုစစ်တပ်ကပြစ်ခတ်ဖမ်းဆီးခဲ့တဲ့အပေါ်တုံ့ပြန်ချက်တွေကိုပြောပြမှာပါသူကိုစစ်တပ်ကမွန်ပြည်နယ်မှာဖမ်းဆီးခဲ့ပြီးတဲ့နောက်လက်နက်လူယူထွက်ပြေးတာကြောင့်အသေးပြစ်ခတ်ဖမ်းဆီးခဲ့တဲ့အပေါ်မှာကိုပေါ်ကြီးနဲ့ရင်းနှီးသူတွေကတုံ့ပြန်ပြောဆိုထားပါတယ်ကိုညံဝင်းအောင်ကစူးစီးတင်ပြမှာပါရှင်
မြန်မာတမတော်ကပြစ်ခတ်လိုက်တာကြောင့်တေဆုံးသွားတဲ့ကိုပါကြီးနဲ့ပတ်သက်ပြီးစစ်တပ်ရဲ့သတင်းထုတ်ပြန်ချက်ဓာတ်ပုံတစ်ခုထဲမှာကိုပါကြီးဘေးနားထိုင်နေသူဂျပန်နိုင်ငံကဦးကိုကိုအောင်ကတော့ဒီဓာတ်ပုံဟာထိုင်းမြန်မာနယ်စပ်နားမြန်မာပြည်ထဲမှာ2010ဝန်းကျင်တုန်းကရိုက်ခဲ့တဲ့ပုံဖြစ်ပေမဲ့ကိုပါကြီးဟာအဲ့ဒီအချိန်ကလေးကဓာတ်ပုံသတင်းတော့လုပ်နေသူလို့ဆိုပါတယ်
။အဲ့ဒီအချိန်မှာတော့2010ခုနှစ်ကအဲ့ဒီဓာတ်ပုံကအဲ့ဒီတော့ကိုပါကြီးကလက်လက်ဆိုင်ဖွဲ့စည်းတစ်ခုရဲ့ဟလာပါတာဝင်ညတော်ယူပါတဲ့ပုံကိုတော့လည်းလုံးဝမဟုတ်ဘူး။သူကဆက်နဲ့သူလိုက်လာတယ်လက်လာပြီးသူကအဲ့ဒီအချိန်ကလေးကဟိုဘာလို့တော့ဒီဓာတ်ပုံသတင်းတော့ကိုစပြီးတော့လုပ်နေပြီဗျာ။အဲကျွန်တော်တို့ကလေတက်နိုင်တဲ့ကူညီပံ့ပိုးပေးတယ်သူ့ရဲ့သဘောကကင်မရာတွေပါဒီကျွန်တော်တို့ကပံ့ပိုးပေးတယ်အဲ့မှာသူကဓာတ်ပုံသတင်းတော့လုပ်တယ်ဝါဒလာပါတယ်အဲအဲ့ဒီအချိန်ပဲရှိပါတယ်အဲ့ဒီအချိန်တော့တိုင်းမြန်မာနယ်စပ်ကညာပါဒီမြန်မာပြည်နယ်စပ်ထဲမှာပေါ့နော်ဒီဘက်ကနားပြေးရပါနောက်တစ်ချက်ကကျွန်တော်တို့ဒီကျောက်ပြည်အရာပါတော့ပြည်ပြည်စုံစုံဖြစ်အောင်ကျွန်တော်တို့ဟလာစောင့်နေပါတယ်ဥပဒေဒီအဖွဲ့အစည်းတစ်ခုအနေနဲ့ဟလာဒီတပတ်တည်းတရေထုတ်ပြန်ထားတဲ့ကိစ္စအပေါ်မှာတော့ကျွန်တော်အပြေဝါဟလာ
ကိုပါကြီးနဲ့ငယ်တငယ်ချင်းလည်းဖြစ်သတင်းလုပ်ငန်းတွေဆက်သွယ်ဆောင်ရွက်ခဲ့သူဝါရှင်တန်ဒီစီအခြေစိုက်ကိုဇော်ဝင်းကအခုလိုမှတ်ချက်ပေးပါတယ
်။ကျွန်တော်မြင်တာတော့ကိုပါကြီးကသူကတော်စားစုကြီးရဲ့ဟိုလုံခြုံရေးဖွဲ့ဝင်တယောက်ပဲ။သူကဖွဲ့ဖွဲ့စည်းရဲ့အဖွဲ့ဝင်မှလည်းမဟုတ်ဘူး။လက်နက်ကိုင်ဖွဲ့စည်းရဲ့ဖွဲ့ဝင်မှလည်းမဟုတ်ဘူး။သူကလို့သတင်းတယောက်သတင်းတော့တယောက်နေတဲ့သတင်းသွားယူနေစိုးရကကိုပါကြီးကိုအခုလိုလက်လုံးဆိုပဲပြည့်စက်လိုက်တဲ့ဟာကအခုတာဒီမှာဥပဒေမဲ့နေရဲစစ်တပ်ကထင်ရှားဆိုင်ပြီးလုပ်နေတယ်ဆိုကျွန်တော်လူလူမြင်နေအလို့တရင်တော့တယောက်ကိုလူလူပြစ်တတ်တာကမဖြစ်စေဘူးတရင်လောကတစ်ခုပဲလေဆုံးရှုံးမှုပဲကျွန်တော်တာဒီအတွက်လည်းဆုံးရှုံးမှုပဲဦးသိန်းစိန်တို့ပြောနေတာကတောင်မတော်ကတပြေးပြေးချင်းနိုင်ငံအာဏာယူထားတာတွေကိုနောက်ဆုံးနေတယ်လူလူခန်းဆန္ဒကိုပုံပုံချက်တွေနေတယ်ဆိုရဲဒီလိုမျိုးကာလမှာအခုလိုမျိုးတရင်တော့တယောက်အလို့တရင်တော့တယောက်ကိုစစ်မြေပြင်မှာဖမ်းဆီးတယ်ပြစ်ခတ်တယ်တပ်ဖြတ်တယ်ဆိုတာကအမြင်နဲ့မှအယုံဆိုးပါတယ်ခင်ဗျာ
ABSDF ကျောင်းသားတက်မတော်ရဲ့ဥက္ကဋ္ဌဟောင်းဖြစ်သူဒေါက်တာနိုင်အောင်ကတော့ကိုပါကြီးအသက်ခံရတဲ့ကိစ္စဟာတရားဥပဒေကြောင့်ရညှဉ်းပန်းမှုမရှိဘူးလို့ဝေဖန်ပြောဆိုလိုက်ပါတယ်
။အခုဒီဖြစ်စဉ်မှာကြည့်လို့ရှိရင်ဒီတန်တရားဖြစ်ပေါ်နေရှိရပါတော့။ဆိုတော့အခုဆိုလို့ရှိရင်ဒီသတင်းထုတ်ပြန်တဲ့ချိန်ကကျွန်တော်ထင်တယ်စပြီးပြောက်တယ်လို့သိတဲ့ချိန်ကနှစ်ပတ်လောက်ရှိပြီတဲ့။ဒီကြားထဲမှာလည်းဒီသက်ဆိုင်ရာတွေတော့တငယ်ချင်းတွေသတင်းတော့တွေလိုက်မိကြတာလည်းရှိတယ်။နောက်ပြီးတော့သူမျိုးသမီးမတ်တနာလည်းလိုက်မိတာရှိရဲ့။အဲ့ချိန်မှာဒီခေါမလိုဒီမလိုလိုပေါ့နော်တိတိကျကျမပြောတာရှိရပေါ့ဒီမှာလည်းတံတရားတက်ကြတခုရှိရနောက်တိရတခုကသူတို့ထုတ်ပြန်ခဲ့အရာဆိုလို့ရှိရင်ဒါဟိုတိုက်ပွဲထဲမှာမိရာတို့တရင်ပဲဆိုတာလို့ဖြစ်တယ်လို့ပြောတာလည်းရှိတယ်အမှန်မှန်တော့ကျွန်တော်တို့သိသလောက်ဆိုလို့ရှိရင်တိုက်ပွဲထဲမှာလည်းမိရာမဟုတ်ဘူးချက်မရုပ်ကိုစကင်နဲ့ပြန်တက်တဲ့ချိန်မှာဖမ်းလိုက်တာနောက်တရင်ပဲဖြစ်ဖြစ်သဘောမဖြစ်ပေါ့ဗျာသူကဒီတရားမျက်မှောက်တက်တာလောက်အောင်ရှိတယ်ဆိုတော့ကျွန်တော်တို့အနေနဲ့ပြောချင်တာကတော့ဒီကိစ္စမှာတံတရားချက်ဖို့ပေါ်ရတယ်အများရှိတယ်နောက်ပြီးတော့ဒီလိုမျိုးဒီမိုကရေစီအတွက်ကုပြောရေးလုပ်နေတဲ့အခြေအနေမှာဒီလိုမျိုးဖန်ဆီးတဲ့နည်းတွေတော့ပြည်ပရေးဝင်နည်းတွေရှိနေတယ်ဆိုတော့မကောင်းလို့ထင်တယ်အဲဒါကြောင့်မလို့တော့ကာယကံရှင်မိသားစုတွေလက်ခံနိုင်တဲ့တရားမျှတတဲ့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်ဖွဲ့ပြီးတော့မှအဖြစ်မှကိုပေါ်ပေါက်အောင်အဲ့ဒီကိစ္စကိုလည်းအစိုးရကနေပြီးတော့လုပ်ပေးစေချင်တယ်စစ်တပ်ကလည်းပေါ်ပေါက်ဆောင်ရွက်စေချင်ပါတယ်ခင်ဗ
ျအလွတ်တည်င်းတော့ကိုပါကြီးကိုစစ်တပ်ကပြစ်ခတ်ဖမ်းဆီးခဲ့တဲ့အပေါ်မှာတုံ့ပြန်ချက်တွေကိုကိုညံဝင်းအောင်ကစူးစီးတင်ပြသွားတာပါရှင်